မြန်မာသမ္မတဦးသိန်းစိန်ဟာပထမဦးဆုံးအကြိမ်နိုင်ငံတော်ခီးစဉ်အဖြစ်နဲ့ဖိလစ်ပိုင်နိုင်ငံထဲကိုရှေ့သတင်းပတ်ထဲသွားရောက်ဖို့အစီအစဉ်ထားပါတယ်။အယက်သားအစိုးရရဲ့အကြီးအကဲတဦးဖြစ်တဲ့ဦးသိန်းစိန်ရဲ့ပထမဦးဆုံးအကြိမ်သွားမဲ့ခီးစဉ်အတွင်းမှာတော့နှစ်နိုင်ငံကြားကိစ္စရပ်တွေသာမကဒေသရင်းကိစ္စတွေကိုပါဆွေးနွေးနိုင်မှုမျှော်လင့်ထားတဲ့အကြောင်းနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ရင်ချင်းနိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့။သမ္မတဦးသိန်းစိန်ဟာဖိလစ်ပိုင်နိုင်ငံကိုဒီဇင်ဘာလ4ရက်နေ့ကနေ6ရက်နေ့အထိလာရောက်မှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။2014ခုနှစ်မှာအာဆီယံဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်မဲ့သမ္မတဦးသိန်းစိန်ဆိုရအတွက်ဒီဖိလစ်ပိုင်ခီးစဉ်မှာထူးခြားမှုတွေရှိနေပါတယ်။အထူးသဖြင့်တောင်တရုတ်ပင်လယ်ရေပြင်ပိုင်နယ်နဲ့ပတ်သက်လို့တရုတ်နဲ့အာဆီယံလိုက်နာရမယ့်စီမံစည်းကမ်းတွေကိုမြန်မာအနေနဲ့အာဆီယံဥက္ကဋ္ဌဖြစ်လာမယ့်အချိန်မှာစတင်ရေးဆွဲအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့ရှိတယ်လို့ပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်ကပြောပါတယ
်။ဖိလစ်ပိုင်ကလည်းကျွန်တော်တို့နိုင်ငံရဲ့ဒီအာဆီယံဥက္ကဋ္ဌရာသူဒီတာဝန်သွားပြောင်းရဟောဆိုထောက်ခံပါတယ်။အဲကျွန်တော်တို့လည်းပေါင်းဆောင်ဖို့လည်းတင်ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီကျွန်တော်တို့ဥက္ကဋ္ဌရာသူတစ်ထက်မှာဆက်ပြီးမှဆွေးနွေးရမယ့်ဒေသဆိုင်ရာကိစ္စတွေရှိတာပေါ့။ဥပမာဆိုတော့တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အာဆီယံနဲ့တရုတ်နိုင်ငံကြားဥပဒေနဲ့ဆောင်ရွက်မယ့်ချင်းအစီအမံနဲ့ပတ်သက်လို့ဆွေးနွေးမယ့်ကိစ္စမျိုးကြတော့ကျွန်တော်တို့ဥက္ကဋ္ဌတာဝန်ယူချိန်မှာစရမယ့်သဘောမျိုးရှိတယ်လေ။ဒီလိုကိစ္စမျိုးတွေအတွက်လည်းကျွန်တော်တို့အမြင်ချင်းဖယ်နိုင်တာပေါ့
။ဒါအပြင်သမရဦးသိန်းစင်ရဲ့ခီးစဉ်အတွင်းစိုက်ပျိုးရေးနဲ့ခီးသွားလာရေးလုပ်ငန်းတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့လည်းဦးရဲထွတ်ကဆိုပါရယ်
။ဒီကတော့ကျွန်တော်တို့အများဆုံးယူမှန်းတော့လေယာစိုက်ပျိုးရေးကဏ္ဍပေါ့။နောက်ခီးသွားလုပ်ငန်းကဏ္ဍအဲ့လိုမျိုးတွေမှာတော့ကျွန်တော်တို့ပို့ပြီးတော့ညွှန်မှန်းထားတာပေါ့။ဖိလစ်ပိုင်မှာကျတော့လေယာဉ်စိုက်ပျိုးရေးကဏ္ဍတော့ဖွံ့ဖြိုးတိုးတက်နေအောင်အဲ့ဒါမျိုးလည်းကျွန်တော်လေ့လာဖို့မှန်းတယ်ကျွန်တော်ဒီရင်းနှီးကျုံနာမှုတို့အဲ့ဒါတွေတော့ဆွေးနွေးဖို့ရှိပါတယ
်ဒီနှစ်ဂျွန်လတုန်းကနေပြည်တော်မှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးညီလာခံမှာဖိလစ်ပိုင်သမ္မတအာကီနိုနဲ့သမ္မတဦးသိန်းစိန်တို့နှစ်ဦးတွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးအတွက်လည်းဆွေးနွေးခဲ့ကြတာပါဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွေတုန်းကတိုက်ခိုက်ခဲ့တဲ့ဟိုင်ယန်တိုင်ဖွန်းမုန်တိုင်းသင့်ဒုက္ခသည်တွေအတွက်လည်းမြန်မာအစိုးရကနေအမေရိကန်ဒေါ်လာ3,000,000နဲ့ကူညီကယ်ဆယ်ရေးပစ္စည်းတွေကိုထောက်ပံ့ကူညီခဲ့တယ်လို့ဦးရဲထွတ်ကပြောပါတယ်
။ဟုတ်ဖိလစ်ပိုင်မှာပြီးခဲ့တဲ့ဒီတိုင်ဖွန်းမုန်တိုင်းမှာဘေးဒုက္ခခံခဲ့တဲ့ပြည်သူတွေအတွက်ကျွန်တော်တို့အစိုးရအနေနဲ့ကျွန်တော်တို့ငွေသားထူပါတယ်။အပြီးလို့ရှိရင်ကျွန်တော်တို့တပ်မတော်ကလည်းကျွန်တော်တို့လေမြန်တစည်းနဲ့ဒီရေသတ်မှုတွေဆေးဝါးတွေနောက်အစားအသောက်တွေအတွားပြီးတော့မှပို့ဆောင်ပေးခဲ့ပါတယ်။ဒီဘက်ကကျွန်တော်တပ်မတော်အရာရှိရေးလိုက်တော့ပြီးတော့ဖိလစ်ပိုင်ကလည်းတပ်မတော်ကအကြီးအကဲများလက်ခံပြီးတော့ယူခဲ့ကြပါတယ်။အဲ့တော့ကျွန်တော်ကတော့အစိုးရချင်းဆက်ဆံရေးရောတပ်မတော်ချင်းဆက်ဆံရေးရောအကောင်းမွန်တဲ့နေသားမှရှိပါတယ်။ဒါကိုပို့ပြီးတော့တိုးမြင့်နိုင်မှာပေါ့။
2005ခုနှစ်တုန်းကဖိလစ်ပိုင်နိုင်ငံကိုအရင်နာဖဆစ်ဆိုးရလက်ထက်ဝင်းကြီးချုပ်ဗိုလ်ချုပ်ကြီးဆိုဝင်းကနောက်ဆုံးတွားရောက်ခဲ့တာပါ။ဖိလစ်ပိုင်နဲ့မြန်မာနှစ်နိုင်ငံတန်တမန်ဆက်သွယ်ရေးကို1956ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီး2016ခုနှစ်မှာဆိုလို့ရှိရင်တော့260ပြည့်မှာဖြစ်ပါရဲ့ရှင်